ဥရုယာတီပြောင်းလဲဖောက်ပြန်မှုအနေဟာလူသားတူကြီးတစ်ခုလုံးအတွက်အနေရောင်အဆင့်ကိုရောက်လာနေပြီလို့ကုလသမဂ္ဂကပြောပါတယ်ကုလသမဂ္ဂရဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကတနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာအရလူသားတွေရဲ့လိုရကြောင်းဥရုယာတီပြောင်းလဲဖောက်ပြန်လာတဲ့ဆိုတာလုံးဝငြင်းလို့မရသလိုလူတွေကြောင့်ပဲ19ရာစုနှစ်ကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်လက်ရှိမှာအပူချိန်က 1.1 ဒီဂရီဆယ်လ်စီယပ်စ်ထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်လာမယ့်နှစ်ပေါင်း20အတွင်းကမ္ဘာအပူချိန်က 1.5 ဒီဂရီဆယ်လ်စီယပ်စ်တည်းမကတိထက်တောင်ကျော်သွားနိုင်ခြင်းရှိနေပြီးတော့ရေခဲလွှာတွေအကြီးပြောတာပင်လယ်ရေမြင့်တက်တာနဲ့ဆိုးဝါးပြင်းထန်လာတဲ့ရေကြီးမှုမိုးကောင်ရေချာမှုမျိုးကမ္ဘာတဝန်းကြုံရလာနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေခန့်မှန်းထားပါတယ်။ဒါပေမဲ့လည်းကာဗွန်ဒိုင်အောက်ဆိုက်တန်ခွေအဓိကထုတ်လွှတ်နေတဲ့တွင်းထွက်လောင်စာအသုံးပြုမှုကိုချက်ချင်းပြောင်းပြစ်နိုင်မယ်ဆိုရင်တော့အဲ့ဒီကပ်ဘေးတွေကိုကာကွယ်နိုင်မှသိတယ်လို့လည်း IPCC ကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂိုဒရက်စ်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကြောင်မီသွေးတွေဆက်မတုံဖို့တွင်ထွက်လောင်စာနေရာမှာတန့်ရှင်းစွမ်းအင်အစားထုတ်ဖို့နေစွမ်းအင်နဲ့လေစွမ်းအင်ထုတ်ယူမှုကိုလေးစားတိုးပြီးတော့ပြန်ပြည့်မြဲစွမ်းအင်မှာရည်နေမြုံနှံမှုကိုလည်း2030ခုနှစ်အရောက်မှာသုံးစားတိုးချဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလကျရင်ဗြိတိန်နိုင်ငံဂလပ်စကိုမြို့မှာကျင်းပမယ့်ဥတုရာသီညီလာခံမှာတော့ IPCC အစီရင်ခံစာကိုအဓိကမူတည်ပြီးဥတုရာသီပြောင်းလဲမှုဝိုင်းဝန်းတားဆီးနိုင်မယ့်နည်းပြဟာတွေကိုရေးဆွဲကြမှာဖြစ်ပါတယ်။